တော်ရရှိမြခင်ဗျာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်လက်ခံယုံကြည်ကိုးကွယ်သူခရိယန်တယောက်ရဲ့ဘဝအသက်တာမှာအောင်မြင်မှုစီးစိမ်ချမ်းသာတွေကိုပဲအမြဲတမ်းခံစားဆန်စားနေရမှာမဟုတ်ဘဲနဲ့ဒုက္ခဆင်းရဲအသက်ဘေးကြုံရတဲ့အထိတွေ့ကြုံခံစားရလိမ့်မယ်ဆိုတာအခုမှမဟုတ်ဟိုးရှေးလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကဖြစ်တဲ့အကြောင်းခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘေးဩဝါဒစာအခန်းကြီး7အခန်းငယ်32ကနေအခန်းငယ်40အထိကိုဒီကနေ့တင်ပြတော်သမချမ်းစီအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဟိုးရှေးမဆွကလေးကခရိယန်တွေဟာထွားနဲ့အပိုင်းပိုင်းတိုက်ဖြတ်ခံရတဲ့အထိဒုက္ခဆင်းရဲခြင်းညှဉ်းပန်းနှိပ်စက်ခြင်းတွေအမျိုးမျိုးကိုခံခဲ့ကြပေမဲ့ဘုရားရှင်ရဲ့ဂရုတော်အတိုင်းအကျိုးကျေးဇူးကိုမခံကြရဘူးဆိုတဲ့စကားရဲ့အ내အတိတ်ပဲရှင်းလင်းခြင်းနဲ့အတူဟေဘေးဩဝါဒစာအခန်းကြီး7အခန်းငယ်32ကနေအခန်းငယ်40အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါဗျ။
သင်ပြရသောသမာကျမ်းရဲ့သင်ခန်းစာတွေဟာအခန်းကြီး7အရရှေးတန်ရှင်းသူယောက်ျားမိန်းမတို့ရဲ့အကြောင်းတွေကိုအကွက်စိတ်စိတ်နဲ့လေ့လာနေကြတာဟာမနေ့ကဆိုရင်မောရှေမှအစယောရှုဆိုတဲ့မောရှေရဲ့လက်ထောက်သူရဲကောင်းခေါင်းဆောင်ကြီးအကြောင်းတွေအပြင်ထူးထူးခြားခြားဘဝပြည့်နေတဲ့မိန်းမလို့ဆိုရမယ်ပြည့်တစားမှရာခပ်ရဲ့အကြောင်းတွေအထိပါဝင်သွားခဲ့ပါတယ်။မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့လူအဖွဲ့အစည်းဆိုတာကသူများကဘဝပြည့်နေတယ်အကျင့်မကောင်းဘူးဆိုရင်တဲပြီးတော့ပါဇက်အရသာခံပြီးတော့အတင်းအဖျင်းပြောကျင်ကြတာပဲဒါကြောင့်လဲပြည့်တစားရာခတ်ဤယုံကြည်ခြင်းဆိုပြီးပြလဲပြောလိုက်ရောဟဲ့ကနေဟင်ကနေတွေဖြစ်ကုန်ကြပြီးတော့ဒီလိုဟာကြီးမျိုးကူများကျန်းစာဟာဖော့ဖော့နေကြီးလောက်ပြီးတော့တခန်းတနာသက်သေသာရကပြုတ်နေရတယ်အံ့ရောစရာမျိုးတွေဖြစ်သွားနိုင်တယ်လို့ကျွန်တော်ကတွေးမိပါတယ်ပြုံးမိပါတယ်အဲ့ဒီလိုတွေးမိတော်မိတဲ့အလျောက်လေနှုတ်ကပတ်တော်ကလူကျင်တဲ့အဖြေကိုရှားပြီးတော့မိတ်ဆွေတို့ကိုအသေးစိတ်ဝေမျှရင်းနဲ့ဝိညာဉ်ရေးအရာအလွန်မြင့်မြတ်တဲ့သင်ခန်းစာတွေကိုအတူဝေမျှနိုင်ခဲ့တယ်လို့ကျွန်တော်ယူဆမိပါတယ်။အဲ့ဒီလိုမိတ်ဆွေတို့ကျွန်တော်ရှိမှဘဝပြည့်နေတယ်ဘဝပြည့်နေတယ်ဆိုတဲ့ရာခပ်ဆိုတဲ့မိမကြီးဟာနော်ဣသရေလတွေကျွန်ပြည့်နေရတဲ့နှစ်430ခေတ်အတွင်းမှာခါနန်ဆိုတဲ့အရက်ကအာမောရီတို့ယေဘူးတိတို့ဖိလိတိတို့အမှုပြုတဲ့ခါနန်သူတယောက်ပဲ။အဖဖခင်ရဲ့မျက်စိအောက်မှာတခြားဖခင်တွေကိုပဲကိုးကွယ်ပြီးတော့အယံဖောက်ပြန်နေတဲ့လူမျိုးတွေတဲကလူမျိုးတယောက်ပေါ့ဒါပေမဲ့သူတို့ရဲ့အပြစ်တွေဟာအဲ့ဒီနှစ်400ကျော်အတွင်းမှာပြည့်စုံခြင်းကိုမရှိနိုင်ဘူးဆိုတာကိုတောင်မှကဗာဥအာဗြဟံခေတ်ကလေးကနှုတ်ကပတ်တော်ကဗျာဒိတ်ပြုတ်ခဲ့တဲ့လူအဖွဲ့အစည်းကြီးဒါပေမဲ့အဲ့ဒီလူအဖွဲ့အစည်းကြီးတဲကအမျိုးသမီးတယောက်ဖြစ်တဲ့ဒီပြည့်တစားမရာခပ်ဟာဖြင့်ယုံကြည်ခြင်းအဖြစ်ချမ်းသာရာရသွားရတယ်တဲ့မထူးဆန်းဘူးလားဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဘလောက်အထိဂျေဇုတော်ဟာဒီမိမကြီးရဲ့ယင်တဲမှာပေါက်ရောက်သွားတယ်လေဆိုရင်မိတ်ဆွေတို့အသေးစိတ်သာလေ့လာမယ်ဆိုရင်အံ့ဩလို့တောင်မှကုန်ကြမယ်မဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ပါတယ်ဒီအကြောင်းတွေကိုသေသေချာနားလည်နိုင်ဖို့အတွက်ကတော့ရှင်မသက်ခရစ်ဝင်ကျမ်းတဲကခရစ်တော်ရဲ့ဆွေစဉ်မျိုးဆက်စည်ရင်းကိုသာလှန်လှောပြီးတော့ကြည်ကြပြီးတော့လို့ကျွန်တော်ပြောချင်ပါတယ်များများဆဆမဟုတ်ပါဘူးနော်ရှင်မသက်ခရစ်ဝင်ရဲ့အစကလေးမှာတင်လုံလောက်တယ်လို့ကျွန်တော်ဆိုချင်ပါတယ်ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး1အငယ်1မှ5ကိုကြည်ပါ။အာဗြဟံနှင့်ဒါဝိဒ်တို့မှဆင်းသက်တော်မူသောယေရှုခရစ်ဆွေတော်စဉ်မျိုးတော်ဆက်စီးရင်ဟူမူကားအာဗြဟံသားဣဇက်သားယာကုပ်သားယူဒမှစ၍ညီနောင်တစုယူဒသည်မိမိခင်ပွန်းတာမာတွင်မြင်သောသားဖာရက်နှင့်ဇာရဖာရက်သားဟေဇရုံသားအာရန်သားအမိနဒတ်သားနာရှုံသားဆာလမုန်သည်မိမိခင်ပွန်းရာခပ်တွင်မြင်သောသားဘောဇာသည်မိမိခင်ပွန်းယူသတွင်မြင်သောသားဩဘက်သားယေရှေသားဒါဝိဒ်မင်းကြီးသည်တဲ့ကြည်စမ်းဒီပြည့်တစားမရာခပ်ဟာယုံကြည်ခြင်းကြောင့်အသက်ချမ်းသာရာရတယ်ဆိုတာကိုပါတွေ့ရပြီးတော့ဒီအသက်ချမ်းသာခြင်းဆိုတာဟာမြားမှန်ပြီးသေတာမသေတာဓာတ်ထိုးခံရပြီးသေတာမသေတာတဲ့ပို့ပြီးတော့အရေးကြီးတဲ့အသက်ချမ်းသာခြင်းဖြစ်နေတာကိုတွေ့ရပြီးအမှောင်မှအလင်းပြစ်တင်ခြင်းနှင့်လူကင်းပြေဆုံးအံ့မကုန်သည်လူပုံရာဇဝင်ခရီးစဉ်မှပါဝင်လာရသောဘဝဆိုပြီးတော့ကျွန်တော်ကစာချိုးယူရလောက်အောင်ဖြစ်ခဲ့တယ်လို့ဒီအပိုင်းမှာတွေ့ရပြီးအဲ့ဒီရှင်မသက်ခရစ်ဝင်ကျမ်းရဲ့ဖော်ပြချက်အရမိခင်ကြီးများစည်ရင်တဲ့မှာရာခပ်ပါဝင်သွားရတယ်ရာခပ်ဟာပါလေပြည့်တစားရာခပ်တဲ့ပြီးတော့ဣသရေလအမျိုးသမီးလားဆိုတော့လည်းမဟုတ်ပြန်ဘူးနော်ခါနန်သူကမှတဆင့်ဘောဇဆိုတဲ့လူကိုဖွားမြင်ဘောဇာကလည်းတခါနောက်ထပ်ဣသရေလလူမျိုးတို့ရဲ့မိခင်ကြီးတူဦးဖြစ်သူမောဘပြည်သူကလေးရုသဆိုတာကိုထပ်မံလက်ဆက် နောက်ထပ်မျိုးဆက်နှစ်ခုချပြီးတော့မှဒါဝိဒ်မင်းမျိုးဆိုတာဖြစ်လာရတယ်ဆိုတာကိုတန်တော်ကျွန်တော်တို့တွေ့ရပါပြီ။ gain အဲ့ဒီဒါဝိဒ်မင်းဆက်ဆိုတာဟာနှောင်းကာလမှာကယ်တင်ရှင်သခင်ခရစ်တော်ကိုဖွားမြင်စေတဲ့လူရာဇဝင်ဆွေစဉ်မျိုးဆက်ဆိုတာကိုတွေ့ရတော့ဘလောက်များဒီမျိုးဆက်ဟာရှင်းခဲ့သလဲ၊ဖန့်ခဲ့သလဲ၊ဣသရေလစစ်ခဲ့သလဲဆိုတာတွေ့ကိုအဲ့ဒီရှင်မသက်ခရစ်ဝင်အဖြစ်ဆက်ပြီးတော့ကျွန်တော်တို့ကြည့်ကြပါအောင်စို့ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး6အငယ်16ကိုဆက်လက်ဖတ်ပြပါရစေ။ဒါဝိဒ်မင်းကြီးသည်ဥရိယာ၏ခင်ပွန်းဖြစ်ဖူးသောမိမတွင်မြင်သောသားရှောလမုန်ရှောလမုန်သားယောဘောင်ယောဘောင်သားအဗိယအဗိယသားအာသအာသသားယောရှဖတ်ယောရှဖတ်သားယေဟောယံယေဟောယံသားအောဇီအောဇီသားယောသန်ယောသန်သားအာခတ်အာခတ်သားဟေစကိဟေစကိသားမနာရှိမနာရှိသားအာမုန်အာမုန်သားယောရှိယောရှိသားယောယကိန်ယောယကိန်သည်ဘာဗုလုန်မြို့သို့နေရာပြောင်းကန်ဤတွင်မြင်သောသားရေခေါနီမှစ၍ညီနောင်တစုသည်ဘာဗုလုန်မြို့သို့နေရာပြောင်းသည့်နောက်ရေခေါနီသားရှာလသီလရှာလသီလသားဇေရုဘဘေလဇေရုဘဘေလသားအပြုတ်သားအီလျာကိန်အီလျာကိန်သားအာဇောအာဇောသားဇာဒုတ်ဇာဒုတ်သားအာခိန်အာခိန်သားအီလုတ်အီလုတ်သားအီလာဇာအီလာဇာသားမတ်သန်မတ်သန်သားယာကုပ်ယာကုပ်မြင်သောသားကမာရိ၏ခင်ပွန်းယောသတ်သည်ထိုမာရိသည်ခရစ်ဟုခေါ်ဝေါ်သမုတ်သောယေရှု၏မယ်တော်ဖြစ်၏တဲ့မရှင်းဘူးလားဒါဝိမင်းကြီးရဲ့မျိုးဆက်ဟာတင့်တင့်တယ်တယ်ဖွယ်ဖွယ်ရရဖြစ်ရဲ့လားအသရေရှိရှိကြီးပွားခဲ့တဲ့မျိုးဆက်ဖြစ်ရဲ့လားစင်လုံးကျော်မျိုးဆက်ကြီးလားမဟုတ်ခဲ့ဘူးဥရိယာဆိုတဲ့ဟိတ်တိအမျိုးသားကိုယ့်ရဲ့လက်အောက်ငယ်သားရဲ့မယားနဲ့ပေါင်းပြီးတော့ရှောလမုန်ဆိုတဲ့သားကိုဖွားမြင်အဲ့ဒီကမှတဆင့်ပြီးတဆင့်နဲ့နောက်ဆုံးမာရိကိုဆင်းသက်စေခဲ့တာပဲတဲ့အဲ့တော့ဒီမျိုးဆက်ကိုတိုင်းဟာခရစ်တော်သည်လူသမိုင်းဝင်လူသားတို့အပြစ်စားတိကိုတမင်ခံယူခြင်းဖြစ်သည်ဆိုတာဟာရှင်းလင်းပြတ်သားလွန်မနေဘူးလားမိတ်ဆွေအပေါင်းတို့ဒါကြောင့်ခရစ်တော်ဆိုတဲ့ဘွယ်ကိုခံယူထားသူယေရှုဟာဒါဝိဒ်အမျိုးကဆင်းသက်တယ်ယုဒနွယ်ဘွားဖြစ်တယ်ဣသရေလဖြစ်တယ်ဆိုတာတွေ့ကိုပြောကောင်းတိုင်းပြောပြီးတော့ဖြူဖြူစင်စင်ကြီးဖြစ်တယ်လို့များအယံသွားမပြောကြနဲ့နှုတ်ကပတ်တော်ဟာအပြတ်အစအခိုင်အမာဖော်ပြထားတယ်။အပြစ်ဖွင့်နှောင်ဤလူပေါင်းဤတောင်လူပုံခိုင်းလူသမိုင်းတွင်ပါဝင်လာရသူ့ဘဝဆိုတာကိုရှင်းလင်းပြသစွာနားလည်လာစေပါれ။အဲ့ဒီအချိန်မှမှအခုမိခင်ကြီးရာခပ်ဆိုတာဟာယုံကြည်ခြင်းအဖြစ်ထင်ရှားခဲ့ခြင်းဖြစ်သည်ဆိုတာကိုကျွန်တော်တို့ကနှုတ်ကပတ်တော်ဟာရှင်မသဲခရစ်ဝင်အခုဟေပြဲဩဝါစာတို့အဖြစ်ရှင်းလင်းပြသစွာသဘောပေါက်လာစေပါれ။တံဝေကတရားများကိုပွားများနိုင်ဖို့ရန်ခွန်အားပေးလာပါれမိတ်ဆွေအပေါင်းတို့ဒီအချက်တွေအကုန်လုံးတို့ဟာတဆက်တဆက်မမေ့အပ်လို့သာကျွန်တော်အနေနဲ့ရှင်းလင်းတင်ပြနေရတာဖြစ်ပါれဒီကနေ့ကျွန်တော်တို့ဆက်လက်လေ့လာသွားမယ်ဟေပြဲဩဝါဒစာအခန်းကြီး7သင်ခန်းစာအသစ်တွေကိုတော့အချိန်သိပ်ကုန်မသွားရအောင်လို့အခုရှင်းလင်းဖော်ပြနေတာတွေကိုနောက်မှအခါအားလျော်စွာဆက်လက်တင်ပြသွားမှာဖြစ်ကြောင်းတောင်းပန်ရင်းနဲ့တခဏချန်လှပ်လိုက်ကြပါအောင်စုဒီကနေ့ကျွန်တော်တို့စတင်နားဆင်ကြရမှာကတော့ဟေပြဲဩဝါဒစာအခန်းကြီး7ရဲ့အငယ်32မှ35ပဲဖြစ်ပါတယ်။ထိုမှတပါအဘယ်သို့ပြောเสียရှိသေးသနည်းဂိဒောင်ဘာရက်ရှန်ဆုံယေဖသဒါဝိဒ်ရှမွေလမှစ၍ပရောဖက်တို့အကြောင်းများကိုပြော၍မကုန်နိုင်။ထိုသူတို့သည်ယုံကြည်ခြင်းအပြင်အခြားသောတိုင်းနိုင်ငံကိုအောင်ခြင်းတရားသဖြင့်စီရင်ခြင်းဂတိတော်ကိုဝင်စားခြင်းရှင်သိနှုတ်ကိုပိတ်ခြင်းမိအရှိန်ကိုငြိမ်းစေခြင်းဓာတ်လက်နှင့်ဘေးနှင့်ကင်းလွတ်ခြင်းအနာမထမြောက်၍ကျမ်းမာခြင်းစစ်တိုက်သောအခါခွန်အားနှင့်ပြည့်စုံခြင်းတပားမျိုးသားတို့တက်များကိုဖျက်ဆီးခြင်းအမှုများကိုပြုကြ၏မိမတို့သည်လည်းသေခြင်းမှထမြောက်သောမိမိတို့သားကိုရပြန်ကြ၏အချို့သောသူတို့သည်သာ၍မြတ်သောထမြောက်ခြင်းသို့ရောက်လိုသောငါလွတ်ချင်းကိုမခံမယူဘဲပြင်းစွာသောညှင်းဆဲခြင်းကိုခံကြ၏ဒီကျမ်းမှာစဖတ်လိုက်တဲ့ပေမေကွန်ကလေးဟာဟေပြဲဩဝါဒစာအတွက်ခိုင်လုံသောတသက်ခံချက်တစ်ခုကိုအားဖြည့်ပေးလိုက်ပါれပါများအပူစာတာပြောဖို့လိုပါသေးသနည်းတဲ့ပြီးတော့မှဂီဒောင်ဘာရက်ရှန်ဆုံရေဖသဒါဝိဒ်ရှမွေလမှအစပရောဖက်တို့အကြောင်းများကပြော၍ကိုကုန်နိုင်ပွေရာမရှိပါဘူးတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့၄နှစ်ကျော်ကလေးကကျွန်တော်တို့တင်ပြရသောတမန်ကျန်သင်ခန်းစာတွေကိုစပြုလေ့လာခဲ့ကြပါတယ်ဂီဒောင်ဘာရက်ရှန်ဆုံရေဖသဆိုတဲ့ပုဂ္ဂိုလ်ကြီးတွေရဲ့အကြောင်းတွေဒါဝိဒ်ရှမွေလစတဲ့အကျော်အမော်တို့ရဲ့သမိုင်းကြောင်းတွေကိုအစဉ်အဆက်ကျွန်တော်တို့လေ့လာခဲ့ကြပါတယ်။သူတို့ရဲ့ဘဝဖြစ်စဉ်တွေ၊သူတို့ရဲ့အားနည်းချက်တွေ၊သူတို့ရဲ့အားပါချက်တွေနဲ့အတူသ တို့ရဲ့အဖဖျားသခင်အပေါ်မှာယုံကြည်ခြင်းတရားတွေဟာလေပြင်းမှာဆင်သွားပြီးတကယ်သူထင်ရှားစွာကျွန်တော်မြင်ခဲ့ကြပြီးဖြစ်ပါတယ်။အဲ့ဒီအခြေကမှဂီတောင်ဆိုတာကြပြန်တော့နော်။လူစရင်ထဲမှာကကြီးတန်းကနေစပြီးဖော်ပြထားတာတွေ့ရတယ်။ဟုတ်ပါတယ်။ဂီတောင်ဘာရက်ရှန်ဆုံရေပသဒါဝိရှမွေလလို့ဆိုထားတယ်မဟုတ်ဘူးလား။ဂီတောင်ကရှေ့ဆုံးတန်းကလေ။ဒါပေမဲ့နော်ရှေ့ဆုံးတန်းကသာဖော်ပြထားတာ။သမိုင်းကြောင်းကိုသေချာပြန်ကြည့်ပါ။ယုံကြည်ခြင်းတရားမှလည်းခပ်ပြော့ပြော့လူကလည်းကြောက်တတ်တတ်အစပထမပိုင်းမှဆိုရင်ဘာဆိုဘာမှသုံးလို့စားလို့ရမယ်လူမျိုးကိုလူမျိုးလူကိုထင်ကိုမထင်ခဲ့ရပါဘူးဟုတ်ပါတယ်အဲ့ဒီခေတ်ကမီဒရန်တို့အာမလက်တို့ဆိုတဲ့တခြားလူမျိုးတွေကသူတို့ဣတရီလာတွေကိုလာလာပြီးရိုက်လိုက်နှက်လိုက်စိုက်ပျိုးထားတာကလေးတွေကိုလူသွားလိုက်နေတချဲ့မှနလန်ထူရတယ်ဆိုတာမရှိတဲ့အချိန်အဲ့ဒီဂီတောင်လူလူကြောက်ကိုအဖဖျားသခင်ဟာတကိုးတော်နဲ့ခွန်အားဖြည့်ဆည်းပြီးတော့လူမျိုးတော်ကိုကယ်တင်စေခဲ့တယ်ဆိုတာကိုကျွန်တော်အံဩဖွယ်ပြန်ပြီးတော့တွေ့နိုင်ပါတယ်ဒီအကြောင်းတရားတွေကိုတရားသူကြီးမှတ်စာအခန်းကြီး6အငယ်7ကနေ73အတွင်းမှာပြန်ကြည့်ရင်အတော်ကြီးပြုံးမိခြင်းစရာကောင်းလာတယ်ဆိုတာကျွန်တော်တွေ့မြင်နိုင်ပါတယ်တပန်ထာဝရဘုရားကြီးကောင်းငင်တမန်သည်လာ၍ဩဖရယွာမှာအပြေးစားအမျိုးသားယောရှပိုင်သောတပိတ်ပင်အောက်၌ထိုင်လေ၏ယောရှသားကြီးတော်သည်မိမိစဘာကိုမိဒရန်လူတို့မတွေ့စေခြင်းဟာစပြစ်သည်နေရာတစားအနားမှာစဘာကိုနေဖြင့်နေ၏။ထာဝရဘုရား၏ကောင်းကင်တမန်သည်ထင်ရှား၍ခွန်အားကြီးသောအချင်းသူရဲ့။ထာဝရဘုရားသည်သင်နှင့်အတူရှိတော်မူ၏ဟုဆိုလျင်ဂီတောင်ကအိုးသခင်ထာဝရဘုရားသည်အကျွန်ုပ်တို့နှင့်အတူရှိတော်မူသည်မှန်လျှင်အဘယ်ကြောင့်ဤအမှုကြီးရောက်ရပါသနည်း။ထာဝရဘုရားသည်ငါတို့ကိုဧဂုတ်ထုပြည်မှနှုတ်ဆောင်တော်မူသည်မဟုတ်လောဟုအကျွန်ုပ်တို့အဖများပြောသည့်အတိုင်းပြုတော်မူသောအံပွေသောအမှုရှိသမျှတို့သည်အဘယ်မှရှိပါသနည်းယခုမှထာဝရဘုရားသည်အကျွန်ုပ်တို့ကိုစွန့်၍မိဒရန်လူတို့လက်သို့အပ်တော်မူပြီးတကားဟုဆိုလေတော့တဲ့ကျွန်တော်ပြောခဲ့တဲ့အတိုင်းပါပဲနော်အဲ့ဒီမိဒရန်တို့အာမလက်တို့ဖိလိတိတို့လိုလူမျိုးတွေကလာလာပြီးတော့ဓမြတိုက်လိုက်လူရက်လိုက်ရိုက်နှက်ပြီးခေါ်သွားလိုက်လုံလုံအားကြည့်တော့ဂီးတောင်တယောက်ဂျောင်းကုတ်ပြီးတော့စဘာလှိနေရတယ်ဆိုတာကိုတွေ့ရတယ်စဘာလှိတယ်ဆိုတာဟာလေကောင်းကောင်းတိုက်တဲ့နေရာမျိုးအလေအဖွဲတွေလွင့်သွားအောင်လုံနိုင်လောက်တဲ့ကွင်းပြောင်ပြောင်နေရာမျိုးမှာသာလှည့်ရတာဒါမှသာအလေအဖွဲတွေအလေအမွှားတွေလွင့်စင်သွားမှာဆိုတာလူတိုင်းသိပါလေအခုကျတော့ကြီးတောင်နော်ရန်သူလာပြီးလူမှဆိုးလို့စပြစ်သီးနေရာဆိုတဲ့အဖီးကြီးကြီးကိုနေတဲ့နေရာမျိုးခြေတဲ့နေရာမျိုးမှာကတ်ရက်ပြီးစဘာလှည့်ရရှာတယ်တဲ့သူများမြင်မှကြောက်တော့မှောင်ခိုပြီးအလုလုရတယ်ဆိုတဲ့သဘောပေါ့အဲ့ဒီလောက်ကြီးသတ်တည်ကောင်းတာအဲ့ဒီအချိန်မှာဘုရားသခင်ကောင်းကင်တမန်ကလည်းနောက်တီးနောက်တောက်နဲ့လာပြီးသူ့ကိုဆက်သွယ်တဲ့သဘောခွန်အားကြီးမားလာတဲ့သူရဲ့ကောင်းကြီးဗျာတဲ့ပြီးတော့မှဘုရားသခင်သင်နှင့်ရှိ၏တဲ့ဘျောင်းမြန်ကြီးဖြစ်နေပြီမဟုတ်ဘူးလားဘျောင်းမြန်ကြီးဆိုတာကနော်သူရဲ့ဘောကြောင့်တဲ့သူ့ကိုသူရဲ့ကောင်းကြီးလို့ဆိုတာကသာဘျောင်းမြန်ကြီးဘုရားသခင်သင်နှင့်ရှိ၏ဆိုတာကတော့ဘျောင်းမြန်မဟုတ်ဘူးဘုရားသခင်ကသူတို့ဣသရေလနဲ့အတူရှိတယ်သူတို့ကသာဘုရားသခင်ကိုမေ့လျော်တယ်ကြောက်ခိုင်းနေစကားကိုနားမထောင်ဘူးဆိုတာကိုကျွန်တော်တို့တွေ့ရပါတယ်စောစောကဖတ်ခဲ့တဲ့ဂီးတောင်အကြောင်းကလေးမတိုင်ခင်တရားသူကြီးမှတ်စာအခန်းကြီး6အငယ်30မှာကလေးကအခုလိုဖော်ပြထားပါတယ်ဧဂုတ်ထုပြည်သားတို့လက်မှ၎င်းညှင်းဆဲသောသူအပေါင်းတို့လက်မှ၎င်းတင်တို့ကိုကဲနှုတ်၍သူတို့ကိုတင်တို့ရှေ့မှနှင်ထုတ်သဖြင့်သူတို့ပြည်ကိုပေးပြီငါသည်တင်တို့၏ဖျားသခင်ထာဝရဖျားဖြစ်တင်တို့နေသောအာမောရိပြည်သားကိုးကွယ်သောဖျားတို့ကိုမကြောက်ရွံ့ကြနှင့်ဟုငါပြညတ်တော်လေတင်တို့သည်ငါစကားကိုနားမထောင်ကြဟုမိန့်တော်မူ၏ကဲဘသူအပြစ်လေလူသားတွေရဲ့အပြစ်ပဲမဟုတ်ဘူးလားရှင်းနေပြီဟုတ်ပါတယ်ဘုရားသခင်အပေါ်မှာသူတို့ယုံကြည်ခြင်းအားနေကြကြတယ်ကောင်းကြီးတွေကိုသာခံယူကြရတယ်စကားကိုတော့နားမထောင်ဘူးအခြားသောဘုရားတွေကိုသာအားကိုးတယ်အဲ့ဒီမှာတင်တိုင်းပြည်လုံးဟာကြိုးကြိုးနှရွက်ပဲ၄အကုန်ဖြစ်ကုန်ကြပြီတော့ကျွန်တော်ရဲ့ယုံကြည်သူခေါင်းဆောင်ကြီးကြီးတော်လေမှောင်ရိပ်မှာစပားလိုက်ရတဲ့ဘဝရောက်တာပဲအခုကောင်းကင်တမန်ကနေပြီးတော့မင်းတို့နဲ့ဘုရားသခင်အတူရှိပါတယ်ဆိုတော့တရေဘောကြောင်ပါလေဆိုတဲ့ကြီးတော်နော်ဘယ်လိုပြန်ပြီးတော့ကောင်းကင်တမန်ကိုတောင်မှရွက်တက်တက်ပြန်ဖြည့်တယ်ဆိုတာကိုမိတ်ဆွေတို့ကြားလိုက်တဲ့အတိုင်းပဲကြီးတော်ကအိုသခင်ထာဝရဘုရားသည်အကျွန်ုပ်တို့နဲ့အတူရှိတော်မူသည်မှန်လျင်အဘယ်ကြောင့်ဤအမှုကြီးရောက်ရပါသနည်းထာဝရဘုရားသည်ငါတို့ကိုဧကုတ်ထုပြီးမှနှုတ်ဆောင်တော်မူသည်မဟုတ်လောဟုအကျွန်ုပ်တို့အဖများပြောသည့်အတိုင်းပြုတော်မူသောအံ့ဖွယ်သောအမှုရှိသမျှတို့သည်အဘယ်မှရှိပါသနည်းယခုထာဝရဘုရားသည်အကျွန်ုပ်တို့ကိုစွန့်၍မိဒရန်လူတို့၏လက်သို့အပ်တော်မူပြီးတကားဟုဆို၏တဲ့ကြားလိုက်တဲ့အတိုင်းပဲအတိတ်ဘယ်ကပါတဲ့တုန်းဘုရားသခင်ရှိပါတယ်လေဆိုသည့် ကျွန်တော်တို့မှသူများတွေနဲ့ရှင်းလိုက်တိုင်းကိုခံပညာတွေနဲ့ကိုကြီးခံနေရတာပါပဲဆိုပြီးတော့ဘူးကြကြပြန်ပြောလိုက်တဲ့အလံပါအဲ့ဒီတိုင်းမှာမဟုတ်ဘူးလားမိတ်ဆွေအပေါင်းတို့အဲ့ဒီအချိန်ကျတော့မှထာဝရဘုရားကြီးကောင်းငင်တမန်တော်ကသူ့ကိုခွန်အားပေးတဲ့ပုံကြီးတော်ဟာလည်းဘုရားသခင်ရှေ့မှောက်မှာနှိမ့်ချစွာနဲ့ပြန်ပြီးတော့အမိန့်တော်ကိုနာခံခဲ့ပုံအဖဘုရားသခင်အလိုတော်ကိုလိုက်နာခဲ့ပုံတွေအကြောင်းတွေကိုကျွန်တော်ဆက်ပြီးတွေ့ရပါတယ်အဲ့ဒီတရားသူကြီးမှတ်စာမှာပဲအငယ်14ကနေ18အတွင်ပြန်ကြည့်မယ်ဆိုရင်အခုလိုတွေ့ရမှာပါထာဝရဘုရားသည်သူ့ကိုကြည့်ရှု၍ယခုသင်ရသောတကူးကိုအမိပြုလျက်သွားတော့သင်သည်ဣသရေလအမျိုးကိုမိဒရန်လူတို့လက်မှကဲနှုတ်လိမ့်မည်သင်ကိုငါစေခိုင်းသည်မဟုတ်လောဟုမိန့်တော်မူ၏ကြီးတောင်ကလည်းအိုသခင်အကျွန်ုပ်သည်ဣသရေလအမျိုးကိုအဘယ်သို့ကဲနှုတ်နိုင်ပါမည်နည်းအကျွန်ုပ်အဆွေအမျိုးသည်မနာရှေအမျိုး၌သာ၍ဆင်းရဲပါ၏အကျွန်ုပ်ဒီလေကိုအဆွေအမျိုး၌အယုတ်ဆုံးသောသူဖြစ်ပါ၏ဟုပြောလျင်ထာဝရဘုရားကအကယ်စင်စင်ငါသည်သင်နှင့်အတူရှိသဖြင့်သင်သည်လူတစ်ယောက်ကိုလှုပ်ကြံတကဲ့သို့မိဒရန်လူတို့ကိုလှုပ်ကြံလိမ့်မည်ဟုမိန့်တော်မူ၏ဂီတောင်ကလည်းအကျွန်ုပ်ဒီရှေ့တော်၌မျက်နှာရပါလျင်အကျွန်ုပ်နှင့်ယခုနှုတ်ဆက်တော်မူကြောင်းထင်ရှားသောနမိတ်လက္ခဏာကိုပြတော်မူပါအကျွန်ုပ်ဒီတဖန်လာပြန်၍ဘောဇင်ပူဇော်သက်္ကာကိုဆောင်ခဲ့သဖြင့်ကိုတော်ရှေ့၌မတင်မီတိုင်အောင်ဤအရက်ကကြွသွားတော်မမူပါနှင့်ဟုတောင်းပန်လျင်သင်သည်ပြန်၍မလာမီတိုင်အောင်ငါနေမည်ဟုမိန့်တော်မူ၏မိတ်ဆွေအဲ့ဒီဇက်လန်းရဲ့အနှစ်သာရအဖြစ်အငယ်23 24တို့ဟာအခုလိုဆက်လက်ဖော်ပြထားတာကိုကျွန်တော်အနေနဲ့တရားသူကြီးမှတ်စာကကူကားပြရစီဦးထာဝရဘုရားကချမ်းသာပါစေမစိုးရိမ်နှင့်သင်သည်သေပေးနှင့်လွတ်လျက်ရှိသည်ဟုမိန့်တော်မူ၏ထိုအရ၌ကြည်တောင်သည်ထာဝရဘုရားအဖို့ရစ်ပလင်ကိုတီး၍ယေဟောဝါရှာလုံအမိဖြင့်မှဲ့လေ၏အပြေစာသား၏နေရာဩဖရယွာ၌ယနေ့တိုင်အောင်ရှိသတည်းတဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့အာနေဓာတ်ပါသောကျွန်တော်တို့အပြစ်လူသားတို့ရဲ့သမိုင်းတလျှောက်လုံးမှာအဖဖျားသခင်ရဲ့ကျေးဇူးတော်နဲ့စောင့်ထိန်တော်မူခြင်းဟာအစဉ်တည်တန်းခဲ့တယ်အပြစ်လူသားတို့ဟာလေယုံကြည်ခြင်းအဖြစ်လောကကိုအောင်မြင်စွာရှင်သန်နိုင်ခဲ့ကြတယ်ဆိုတဲ့သက်သေတွေ့ဟာအမြောက်အများတည်ရှိနေပါတယ်အဲ့ဒီအထဲမှာမှဂိတောင်ဟာတဦးသောယုံကြည်သူလူသားကြီးပါမိတ်ဆွေအပေါင်းတို့ခရိယံယုံကြည်သူအပေါင်းတို့အဖို့ယုံကြည်ခြင်းတိုက်ပွဲဆိုတာဟာသက်လုံးအမျှရင်ဆိုင်ရမည့်တိုက်ပွဲရှိကြီးပဲလို့ကျွန်တော်ဆိုချင်ပါ रे ကျွန်တော်လူသားဟာမသေးခင်ကာလတစ်လျှောက်လုံးစုံစမ်းနှောက်ယှက်ခြင်းဆိုတာကိုတွေ့ရမှာမလွဲယုံကြည်ခြင်းနဲ့ခုခံရစမည်ဖြစ်လိမ့်မယ်လို့ကျွန်တော်ဆိုချင်ပါ रे မိမတို့ဒီလေသေခြင်းမှထမြောက်သောမိမိတို့သားကိုရပြန်ကြ၏တဲ့ဟုတ်ပါ रे ဒီအကြောင်းတွေကိုဓမ္မရာဇဝင်တွေတည်းမှာယုံကြည်ခြင်းအဖြစ်သေးသွားတဲ့သားကလေးတစ်ယောက်ပြန်ပြီးတော့အသက်ရှင်ခွင့်ရခဲ့တဲ့မုဆုမတစ်ယောက်ရဲ့အကြောင်းဓမ္မသစ်ကျမ်းထဲမှာလေကယ်တင်ရှင်သခင်ခရစ်တော်အဖြစ်သေသွားပြီးတဲ့ကလေးကလေးတွေကိုမိဘတွေကိုသနာတဲ့အချိန်မှာအဖဖခင်သခင်ကပြန်ပြီးအသက်ရှင်ခွင့်ပေးခဲ့တာ ड़ी တမန်တော်ကြီးရှင်ပေါလုအဖြစ်ဥတုခုဆိုတဲ့လူငယ်ကလေးတစ်ယောက်အသက်ပြန်ပြီးရှင်ခွင့်ရခဲ့တဲ့အကြောင်းတွေကိုဆိုလိုခြင်းဖြစ်တယ်လို့ကျွန်တော်တို့တွက်ဆနိုင်ပါလိမ့်မယ်အချို့သောသူတို့သည်သာ၍မြတ်သောထမြောက်ခြင်းသို့ရောက်လိုသောငါလွတ်ခြင်းကိုမခံမယူဘဲပြင်းစွာသောနှင်းဆဲခြင်းကိုခံကြ၏ဆိုတဲ့အချက်ကိုတော့ဟေဘရဲဩဝါဒစာအခန်းကြီး7ရဲ့အငယ်36 38တို့နဲ့တွဲဖက်ပြီးတော့လေ့လာသင့်တယ်လို့ကျွန်တော်ခံယူပါတယ်။အချို့သောသူတို့သည်ကဲ့ရဲ့ရိုက်ပုတ်ခြင်းချီနှောင်ခြင်းကိုခံ၍ထောင်ထဲမှနေရသဖြင့်စုံစမ်းခြင်းကိုခံရကြ၏။ကြောက်ခဲနှင့်ပြစ်ခြင်းလွှတ်နှင့်အပိုင်းပိုင်းတိုက်ဖြတ်ခြင်းစုံစမ်းနှောက်ယှက်ခြင်းဒါလက်နဲ့နဲ့ကွက်မြက်ချင်းကိုခံရကြ၏အလွန်ဆင်းရဲလျက်နှင်းဆဲနှိပ်စက်ချင်းကိုခံလျက်သိုးရီစိတ်ရီကိုဝွတ်၍လှဲ့လေရကြ၏မိတ်ဆွေအပေါင်းတို့အချို့သောသူတို့သည်သာ၍ထမြောက်ချင်းသို့ရောက်စီဖို့ရန်အတွေ့လွတ်ချင်းကိုမခံမဲနဲ့ပြင်းစွာသောနှင်းဆဲချင်းကိုခံကြ၏ဆိုတာနဲ့ပတ်သက်ပြီးတော့အချို့သောတမာကျန်းဆန့်ကျင်ရေးသမားတွေကဝေဖန်အပြစ်တင်ကြတာကိုကြားရပါတယ်အထက်ပိုင်းမှာယုံကြည်ခြင်းအဖြစ်အောင်မြင်ခြင်းတွေအကြောင်းကိုပဲလျှံလျှံဝေအောင်ဖော်ပြပြီးတဲ့နောက်အခုအပိုင်းကျတော့ယုံကြည်ခြင်းကြောင့်နှင်းဆဲခံရခြင်းဆိုပြီးဖော်ပြလိုက်တဲ့အတွက်ကြောင့်ဒါဟာကပြောင်းကပြောင်းကြီးဖြစ်နေတယ်။ပြီးတော့သာသနာအာဇာနည်ကြီးတွေဆိုပြီးတော့ဇက်လိုက်လုပ်ဖို့စော်ဩထားတယ်လို့ကြီးပဲမြောက်ပေးတယ်လို့ကြီးပဲတဲ့။အဲ့ဒီလိုဝေဖန်တန်တွေကိုကြားရပါတယ်။မဟုတ်ပါဘူးမိတ်ဆွေအပေါင်းတို့။နှုတ်ကပတ်တော်ဟာစောင့်ထိန်တော်မူခြင်းကျေးဇူးတော်ဆိုတာကိုဖော်ပြသလိုသမတရားအတွက်စွန့်လွတ်စွန့်စားအနစ်နာခံသွားရဆိုတဲ့သမိုင်းဝင်ဖြစ်စဉ်တွေကိုလည်းချမ်းမထားရစ်ဖဲဖော်ပြထားပြီးဖြစ်ပါ रे ကိုယ်တိုင်ကအသေးခံရဂန္ဒီအချိန်ကြီးမှာသာသနာကောင်းဆောင်တတိဖန်ဆိုတဲ့ပုဂ္ဂိုလ်ဟာတမန်တော်ဝတ္ထုအခန်းကြီး9အငယ်57နဲ့52တို့အရအခုလိုအ တိတ်သမိုင်းကြောင်းကိုပြန်လှန်ဝေဖန်ဖော်ပြပေးခဲ့ပါတယ်။လေပင်ခိုင်မာ၍နှလုံးဖြင့်၎င်းနားဖြင့်၎င်းအရေပြားလှီးခြင်းကိုမခံသောလူတို့သင်တို့သည်သန့်ရှင်းသောဝိညာဉ်တော်ကိုအစင်မပြတ်ဆန့်ကျင်ဘဲပြုလေရှိကြ၏။သင်တို့ဘိုးဘေးများ၏အလေနှင့်သင်တို့အလေတူ၏။သင်တို့ဤဘိုးဘေးများသည်အဘယ်ပရောဖက်ကိုမျှမနှင်းဆဲဘဲနေသနည်းဖြောက်မှတ်သောသူကြွလာတော်မူမိအကြောင်းအရာကိုဟောပြောပြညွှန်သောသူတို့ကိုကွံ့မြဲကြ၏ထိုဖြောက်မှတ်သောသူကိုပင်ယခုလဲသင်တို့သည်အနှံ၍အသေးသက်ကြပြီသင်တို့သည်ကောင်းကျင်တမန်များခင်းကျင်းသောအဖြစ်ပြည့်ညတ်တရားတော်ကိုခံရတော်လဲမဆောင်မလျှောက်ကြဟုတထေဖန်ဝတ်ဆို၏တဲ့အဲ့ဒီတိုင်းပါပဲကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်မိန့်မွက်ခဲ့တဲ့အချက်တစ်ခုကိုလေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး16အငယ်31မှ33အတွင်မှအခုလိုတွေ့နိုင်ပါသေးတယ်။ယေရှုကလည်းယခုတွင်ယုံကြပြီလော။သင်တို့သည်ကွဲပြား၍ငါကိုတကိုယ်တည်းနေစီခြင်းကစွန့်ပစ်လျက်အသီးမိမိတို့နေရာသို့ပြေးသွားပြီးအချိန်ကာလသည်လာ၍ယခုပင်ရောက်ပြီ။သို့တော်လည်းငါသည်တကိုယ်တည်းနေသည်မဟုတ်ခမည်းတော်သည်ငါနှင့်အတူရှိတော်မူ၏။သင်တို့သည်ငါကိုအမိပြု၍ငြိမ်သက်ခြင်းရှိစေခြင်းကဤစကားကိုငါဟောပြောပြီသင်တို့သည်လောက၌ဆင်းရဲဒုက္ခကိုခံရကြလိမ့်မည်သို့တော်လည်းမစိုးရင်ကြနှင့်ငါသည်လောကကိုအောင်ပြီဟုမိန့်တော်မူ၏ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဘုရားသခင်ရဲ့စောင့်ထိန်တော်မူခြင်းကျေးဇူးတော်ဆရက်နဲ့ဆိုင်တဲ့အတိတ်ဘယ်ကိုဖော်ပြဖို့လွန်စွာခဲ့ပါတယ်နှုတ်ကပတ်တော်သမာတရားအတွက်သစ္စာတရားအတွက်စွန့်လွတ်စွန့်စားအနစ်နာခံသွားတယ်ဆိုတဲ့သမိုင်းဝင်ဖြစ်စဉ်တွေနဲ့အတူအဲ့ဒီယုံကြည်သူသူရဲကောင်းတို့အတွက်အဖဖျားသခင်ဟာဏိဂုံးမှာကောင်းကင်နိုင်ငံတော်အောင်ပန်းကိုမုတ်ချမသွေချထားပေးလျက်ရှိပါလေ။ကယ်တင်ရှင်သခင်ခရစ်တော်ပြောခဲ့တဲ့အသံကိုစေ့စေ့သတိရကြပါ။ငါသည်လောကကိုအောင်ပြီဆိုတဲ့အသံဖြစ်ပါလေ။မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေါလုတယောက်အမှုတော်ဆောင်ကံဤမှာခရစ်တော်ရဲ့ဗျာဒိတ်တော်ဟာဘယ်လိုရှိခဲ့ပါသလဲ။ရှင်ပေါလုတယောက်နှင်းစီမှွေရာပေါ်မှာအိပ်ပြီးတော့ဒူးကလေးနှံ့နေရမယ်လို့ဖော်ပြထားပါသလား။လုံးဝမဖော်ပြပါဘူးထိုသူသည်ငါဤနာမကြောင့်အဘယ်မျှလောက်ပင်ဆင်းရဲခံရမည်ကိုငါသည်သူအားပြမည်တဲ့မိတ်ဆွေအပေါင်းတို့အဖဖျားသခင်ကိုဘဝပုံ၍ယုံကြည်သူအပေါင်းတို့ဟာခရစ်တော်ရဲ့အလိုတော်ကြောင့်ဒုက္ခဆင်းရဲခြင်းတွေလောကနဲ့ဆိုင်တဲ့ဖိစီးခြင်းတွေကိုခံစားရတဲ့အချိန်ဝေဒနာတွေခံစားချက်တွေပင်ပန်းဆင်းရဲခြင်းတွေတွေ့ကြုံရတော့ပျော်နိုင်ကြပါမလားမျက်ရည်မကျဘဲကိုနေနိုင်ကြပါမလားဒီလူသားတွေဟာပုတုဇဉ်လူသားတွေထိတ်လန့်ခြောက်ခြားတုန်လှုပ်မှုများရှိကိုရှိကြမယ်လို့ကျွန်တော်ဆိုချင်ပါ रे ကယ်တင်ရှင်ရဲ့လူသားတိခံကိုခန္ဓာကြီးဟာတောင်မှအသိခံရညာဥယံမှာကရဏီကုန်းတော်ပေါ်မှာဆူတောင်းခွန်အားယူရင်းနဲ့ချွေးများဟာသွေးကဲ့သို့ကျခဲ့ရတယ်ဤခွက်ကိုအကျွန်ုပ်ထံမှလွန်နိုင်ရင်လွန်သွားပါစေဆိုတဲ့ဆုကိုတောင်းပြီးမှသို့တော်အိုးအဖအလိုတော်အတိုင်းသာဖြစ်ပါစေတော်လို့ဆိုခဲ့တယ်ဆိုတာကိုအမှတ်ရကြပါအခုဟေပြဲဩဝါဒစာကဖော်ပြချက်တွေဟာကြပြောင်းကြပြန်လှုပ်ချင်းအရှင်းမဟုတ်ပါဘူး။ယုံကြည်ခြင်းကြောင့်အောင်မြင်ခြင်းနဲ့ယုံကြည်ခြင်းကြောင့်ခံစားနာကျင်ရခြင်းဆိုတဲ့အကြောင်းကြီးနှစ်ချက်ကိုတင်ပြတာမှန်နေ။ဒီအကြောင်းကြီးနှစ်ချက်တို့မှာအကျိုးကြီးကတော့တစ်ခုပဲဖြစ်တယ်ဆိုတာကိုမြင်ရမှာဖြစ်ပါလေ။အဲ့ဒါကတော့တခြားမဟုတ်ပါဘူး။ကယ်တင်ရှင်သခင်ခရစ်တော်နဲ့အတူလောကကိုအောင်မြင်ခြင်းအခွင့်အလမ်းပဲဖြစ်ပါလေ။မိတ်ဆွေအပေါင်းတို့ဒါကြောင့်မို့လို့လေရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၁၂မှ၁၉အတွင်ဖော်ပြချက်ဟာအခုလိုဖြစ်နေတာကိုတွေ့ရပါတယ်။ဒါဟာတမန်တော်ကြီးရှင်ပေတရုမှအစရှင်ပေါလုရှင်ယောဟန်ရှင်သောမအပါအဝင်တမန်တော်ကြီးအပေါင်းတို့ရဲ့လက်တွေ့ယုံကြည်ခြင်းဘဝမှမြင်ရသောအဆုံးအမတစ်ခုပါ။ချစ်သူတို့၊သင်တို့ကိုစုံစမ်းစရာဖို့ယခုခံရသောမီးစစ်ခြင်းအရာကိုကသင်တို့၌အံ့ဩပွေသောအရာဖြစ်သည်ဟုထင်မှတ်၍အံ့ဩခြင်းမရှိကြနှင့်။သင်တို့သည်ခရစ်တော်၏ဆင်းရဲကိုဆက်ဆံကြသည်ဖြစ်၍ဘုံတော်ပေါ်ထွန်းသောအခါအလွန်ဝမ်းမြောက်ရှင်လန်းမည်အကြောင်းယခုပင်ဝမ်းမြောက်ကြလော့အဲ့ဒါဟာရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး9အငယ်17နဲ့23ဖြစ်ပါတယ်တခါအငယ်18ကနေ19အတွင်ကြည့်လိုက်မယ်ဆိုရင်တော့အခုလိုတွေ့ရအောင်ပါပါဖြောက်မှတ်သောသူသည်ကဲတင်ခြင်းသို့ရောက်နိုင်ခဲ့သည်မှန်လျင်ဖျားသခင်ကိုမကိုးကွယ်သောသူအပြစ်ထင်ရှားသောသူသည်အဘယ်မှပေါ်လိမ့်မည်နည်းထို့ကြောင့်ဖျားသခင်အလိုတော်အတိုင်းဆင်းရဲခံရသောသူတို့သည်ဖျားသခင်ကိုတစ္ဆာရှိသောအသက်သခင်ကဲ့သို့မှတ်လျက်ကောင်းသောအကျင့်ကိုကျင့်နေ၍ကိုတော်၌မိမိတို့အသက်ဝိညာဉ်ကိုအပ်နှံကြစေတဲ့မိတ်ဆွေအပေါင်းတို့အခုချိန်မှာတော့ဟေပြဲဩဝါဒစာအခန်းကြီး7ရဲ့ဏိဂုံးပိုင်းကိုရောက်ပါပြီအခန်းကြီး7အငယ်38မှ40ဤလောကသည်ထိုသူတို့နှင့်မထိုက်မတန်း သူတို့သည်တောကျူတောင်ကြားဥမင်မြေတွင်တည်းမှအပြောင်းပြောင်းအလေလေနေရကြ၏ထိုသူအပေါင်းတို့သည်ယုံကြည်ခြင်းအဖြစ်ချီးမွမ်းခြင်းသို့ရောက်တော်လေဂတိတော်အတိုင်းအကျိုးကျေးဇူးကိုမခံရကြအဘယ်ကြောင့်ဤဟုမူကားထိုသူတို့သည်ငါတို့မပါဘဲစုံလင်ခြင်းသို့မရောက်ရမည်အကြောင်းဘုရားသခင်သည်ငါတို့အဖို့အလို့ငှာသာ၍မြတ်သောကျေးဇူးကိုကြံစီတော်မူ၏မိတ်ဆွေအပေါင်းတို့အထက်ကအခန်းကြီး7မှာပဲအငယ်16မှာသာ၍မြတ်သောပြည်ကိုတောင့်တသည့်ယုံကြည်ခြင်းအကြောင်းကိုကျွန်တော်တို့လေ့လာခဲ့ကြပြီးပါပြီအခုကျတော့အဖဖခင်သခင်ဟာသာ၍မြတ်သောကျေးဇူးကိုကြံစီတော်မူ၏မိတ်ဆွေအပေါင်းတို့အတိတ်ကာလကယုံကြည်ခြင်းဤသူရဲကောင်းကြီးတို့ဟာဂရိတော်အတိုင်းအကျိုးကျေးဇူးကိုမခံရကြဆရာဟာဖခင်ကသူတို့ကိုမြေလောကပေါ်မှာရုတ်တရက်နဲ့အကောင်အထည်နဲ့ပြန်လည်နှိုးထရမယ်ဆိုတဲ့ဂတိတော်ဟာမပြည့်စုံသေးဘူးဆိုတာကိုဆိုလိုခြင်းဖြစ်ပါတယ်။သူတို့ရဲ့အသက်ဝိညာဉ်များကိုတော့အဖဖခင်ဟာကောင်းကြီးပေး၍သိမ့်စီပြီးဖြစ်ပါတယ်။အဲ့ဒီကြံရည်သေးတဲ့ဂတိတော်တို့ဟာအသစ်သောဗြိညာဉ်နဲ့ခရစ်တော်အဖင်ဖွဲ့စည်းတည်ထောင်ထားတဲ့အသင်းတော်ကိုခရစ်တော်သိမ့်စီပြီးတဲ့အချိန်မှာအကျွမ်းမဲ့ပြည့်စုံရအောင်မှသာဖြစ်ပါတယ်။ဟေပြဲအသင်းတော်မှအစကျွန်တော်အချိန်ကာလအထိအသင်းတော်ဟာလူသမိုင်းကိုအစမှအဆုံးစုံလင်ခြင်းသို့ရောက်စေမည်လူအဖွဲ့အစည်းပဲဖြစ်ပါတယ်။ဒါကြောင့်မို့လဲဟေပြဲဩဝါဒစာရဲ့အစမှကတည်းကကမ္ဘာသမိုင်းဘဲအချိုးအကွေ့မှမှမတွေ့ခဲ့ရဘူးသေးသောပရိညင်အသစ်နဲ့အတူယုံကြည်ခြင်းတရားအသစ်အကြောင်းကိုနှုတ်ကပတ်တော်ဟာပြတ်သားစွာဖော်ပြထားခဲ့ပြီးဖြစ်ပါတယ်။ရှေးလွန်လီပြီးသောအခါပရောဖက်များအဖြစ်ဘိုးဘေတို့အားအထက်ထက်အနီးနီးဗျာဒိတ်ပေးတော်မူသောဘုရားသခင်သည်ဤနောက်ဆုံးသောကာလအခါမိမိသားတော်အားဖြင့်ငါတို့အားဗျာဒိတ်ပေးတော်မူပြီတဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့ယုံကြည်ခြင်းကိုအစအဦး၌စီရင်ခဲ့သောအဖဖခင်သခင်ဟာလူသားတိုင်းကိုသူချစ်လို့ဖန်ဆင်းပြီးတော့သူကိုယ်တော်တိုင်ကောင်းကြီးပေးခဲ့တယ်ပေးနေစေဖြစ်တယ်ဒီကောင်းကြီးများဟာခရစ်တော်အားဖြင့်အကျွမ်းမဲ့ပြည့်စုံလာရကြောင်းအလေးအနက်တင်ပြလိုက်ပါရစေ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြဲဩဝါဒစာအခန်းကြီး7နှင့်အခန်းငယ်1ကနေအခန်းငယ်3အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။